သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မြန်မာမှာအပြင်းထန်ဆုံးငလင်းလုတ်ခတ်ပြီးနောက်ငါးရက်အကြာမှာအာနာသိစစ်ကောင်စီကယာယီအပြစ်ခတ်ရက်တဲ့လို့ MRTV ကနေကြေညာခဲ့ပါတယ်ဒီကြေညာချက်ကိုစစ်ကောင်ဆောင်မင်းအွန်လိုင်းကချိုင်းနိုင်ငံဘန်ကောက်မြို့မှာပြုလုပ်မဲ့ဘင်းတက်အစီအဝေးမတက်ရောက်ခင်နှစ်ရက်အလိုမှာထုတ်ပြန်ခဲ့တာပါအဲ့ဒီလိုမထုတ်ပြန်ခင်တွေကငလင်းပြင်းထန်ထိခိုက်ရာစခိုင်းဒေသအပါအဝင်တခြားပြည်နယ်နဲ့ချိုင်းတွေမှာပါစစ်ကောင်စီတပ်ကလေကြောင်းပုံကျတာစစ်ကြောင်းထူတာတွေကိုမယံနာပဲလှုပ်ဆောင်နေပါတယ်မက်လာ28ရဲ့နေ့လယ်တနာရီမထိုးခင်မှာလှုပ်ခတ်သွားတဲ့အင်အား 9.9 ပြင်းအားရှိငလင်တန်းကိုခံစားနေရတဲ့ဒုက္ခသည်တွေကိုလေရင်အုံပြုပြီးကူညီဖို့ထဲငလင်ဖြစ်ပွားတဲ့နေ့ကစပြီးဒီနေ့အချိန်ထိစစ်ကောင်စီတပ်ကနေရဒေသ6ခုကိုစုစုပေါင်းအကြိမ်ကြီး60တမနဲ့ပုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီလိုလှုပ်ဆောင်နေတာတွေကြောင့်စစ်ကောင်ဆောင်ရဲ့ထုတ်ပြန်ချက်ကိုယုံကြည်စရာအကြောင်းမရှိဘူးလို့ကရင်နီမျိုးသားကာကွယ်ရေးတပ် KNDF 2 CUC ချုပ်မာဝီကပြောပါတယ်
အစကတည်းကခွေဆက်ခင်ထားတဲ့သူတွေဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်သူစီကနေပြီးတော့မှတမတမတ်ချတဲ့အဲဂတိကဝတ်တွေအေဖြောင်းမတ်မှုတွေမှန်ကန်မှုတွေကကျွန်တော်တို့မရနိုင်ဘူးเนาะဆိုတာကတနိုင်ငံလုံးအတိပဲဖြစ်တယ်ပေါ့နော်အဲတော့ကျွန်တော်တို့စီရေးနိုင်ငံရေးလုပ်နေကြတဲ့စုဖွဲ့တွေ organization တွေအားလုံးကတော့ဟောကျွန်တော်တို့ပြည်သူလူထုနစ်နာမှုထိခိုက်မှုအနည်းဆုံးခြေနေတွေနဲ့ဆောင်ရွက်ပြီးတော့မှအားလုံးကန်ဆောင်ရွက်တော့ကြဖို့ပဲဖြစ်ပါတယ်ပေါ့လေနော်ကျွန်တော်တို့ကတော့ဒီလိုပဲတုံ့တက်ပါတယ်ဗ
ျအပြစ်ရဲ့အကြီးညာချက်ကိုစစ်ကောင်စီကအရင်စထုတ်ခဲ့တာတော့မဟုတ်ပါဘူးပြည်သူတွေအတိဒုက္ခရောက်ခဲ့ရတဲ့ငလင်လှုပ်ပြီးနောက်တည့်ရက်မှာပဲအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကမတ်လ30ရက်ကနေဧပြီလ12ရက်အထိလူသားချင်းစာနာထောက်ထားခြင်းအပြင်အပြစ်ရက်တယ်လို့စတင်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်ညီနောင်မဟာမိတ်သုံးဘွယ်ဖြစ်တဲ့ရခိုင်တပ်တော် AA ကိုကန့်တဲ MND နဲ့တပ်အန်းလူမျိုးရေးတပ်ဦး TNL တို့ကဧပြီ1ရက်ကနေ30ရက်အထိတလတာကာလအတွင်းငလင်တန်ခန်းစားရတဲ့ဒေသတွေမှာကုညီကယ်ဆယ်ရေးအတွက်စေရနဝန်ထမ်းတွေစိတ်လက်ကြီးသာစွာလုပ်ကိုင်နိုင်ဖို့လူသားချင်းစာနာထောက်ထားမှုအတွက်ယာယီအပြည့်ရက်တယ်လို့ထုတ်ပြန်ခဲ့ပါတယ်စစ်ကောင်စီကတော့ချားနိုင်ငံဘန်ကောက်မြို့မှာကျင်းပမယ်အစည်းအဝေးတက်ဖို့တရက်အလိုမှာ21ရက်တာယာယီအပြည့်ရက်တယ်လို့ထုတ်ပြန်လာတာပါအဲ့ဒီတရက်ထဲမှာပဲကချင်လူမျိုးရေးတက် KIA ကစစ်ကောင်စီရဲ့ထုတ်ပြန်ချက်ကိုအမိပြုပြီးဧပြီလ2ရက်ကနေ22ရက်အထိယာယီအပြည့်ရက်တယ်လို့တုံ့ပြန်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီလိုယာယီအပြည့်ရက်ကြောင်းထုတ်ပြန်ပြီးနိုင်ပိုင်းအင်ချာမှာပဲစစ်ကောင်စီတပ်ကကချင်ပြည်နယ်အတွင်းဖမော်မြို့နယ်လက်မြန်ကျွရအနီကိုလျင်ပုံးကျဲတိုက်ခိုက်ခဲ့တယ်လို့ KIO ဗိုလ်ချုပ်ကွန်မော်ကသူ့ရဲ့လူမှုကွန်ရက်မှာပုံနဲ့တကွကြင်ခဲ့ပါတယ်။ငလင်လှုပ်ခတ်ပြီးတဲ့နောက်ဖမော်မြို့နယ်ဝိုင်းမော်မြို့နယ်နဲ့လိုက်စာမြို့အနီတွေမှာလေကြောင်းပုံးကျဲမှု10ကြိမ်ထက်မနည်းစစ်ကောင်စီတပ်ကပြုလုပ်ခဲ့တာပါဒါကြောင့်စစ်ကောင်စီဘက်ကအပြစ်ရက်တယ်ဆိုတဲ့စကားဟာယုံကြည်စရာမရှိတဲ့စကားသာဖြစ်ပြီးအကျိုးမရှိတဲ့ထုတ်ပြန်ချက်သာဖြစ်တယ်လို့မှတ်ချက်ပြုလာသူကကချင်လူ့အခွင့်အရေးစောင့်ကြည့်ရေးဖွဲ့ KHRW ကတာဝန်ရှိသူကိုကျက်ကောပ
ါစစ်ကောင်စီကဒီထုတ်ပြန်ချက်ထုတ်ပြီးတဲ့နောက်ပိုင်းမှာနောက်နေ့မှရောသူတို့ကတော့ဒီပုံချက်တက်ခတ်တယ်အများအားလုပ်ပါတယ်ဒီဘမောဘက်ချက်မှဆိုရင်ဒီနေ့စဉ်နဲ့တိုင်းပေါ်တော့ဒီပုံကျေးတာအချင်းပေါင်းများစွာသူတို့ကလုပ်နေပါလားပြီးတော့ဒါမကပါဘူးဒီဝိမုံမျိုးပဲချမ်းပေါ်တော့ဒီဘက်မှာရောသူတို့ကထိုးစစ်စင်တာတွေလှုပ်ရှားနေပါတယ်ပြီးတော့ဒီလိုက်စာမျိုးပဲချမ်းမှာပေါ့နော်လိုက်စာမျိုးပဲမှာရောဒီစစ်ကောင်စီရဲ့ဒီ drone တွေနဲ့ဒီဆောင်ကြည့်တာလုံခြုံရေးဒီလိုမျိုးလှုပ်ရှားမှုတော့သူတို့ကတော့အများအားလှုပ်ရှားနေပါတယ်ပြီးသူတို့ကြီးခက်တန်ရရတာတော့အခုချိန်ထိတော့တခြားတော့information ပေါ့နော်တခြားတော့မသိရသေးပါဘူ
းစစ်ကောင်စီရဲ့ထုတ်ပြန်ချက်ဒီအပြစ်ရက်ခက်ပေါ့နော်ဒီထုတ်ပြန်ချက်ဒီအကတော့ဘာမှအကျိုးမရှိဘူးလို့ကျွန်တော်တို့သုံးသပ်လို့ရပါတော့တကယ်လို့ဒီလိုမျိုးတာလှုပ်ချင်ကတော့သူတို့ကတော့စိုးစိုးကတည်းကပေါ့နော်ဒီသူတို့လှုပ်ပါပြီကြာပါပြီဒါမှလည်းအခုမှဒီလိုမျိုးလှုပ်တာတော့ဘာမှအကျိုးမရှိဘူးအခုထုတ်ပြန်တာလည်းဘာမှအကျိုးမရှိပါဘူးအလုံးတည့်တဲ့အတိုင်းပဲထုတ်ပြန်ချက်မတိုက်ခင်မှာရောဒီပြီးသူလူထုတွေနေတဲ့နေရာမှာပုံကျက်တက်ခတ်တာပြီးတော့မြောက်မြောက်ဆောင်ပေါ့နော်တည်ဆုံးရတာပြီးတော့ဒီထုတ်ပြန်ချက်မတိုက်ခင်နေမှာပဲဒီစစ်ကောင်စီကတိုင်းတားလေးနဲ့ကြိုင်နေတဲ့နေရာမှာပုံကျက်တက်ခတ်လို့30ခတ်မို့နော်တည်ဆုံးတာတွေရှိပါလေ
ငလီလောက်ခဲ့ပြီးမြန်မာအလဲပိုင်းဒေသအချို့ကပြည်သူတွေတေကြေတန်ရာရဆုံးရှုံးမှုတွေကိုရင်ဆိုင်နေရခြင်းမှာဒေသတချို့မှာတော့ငလင်တံမခံရပေမဲ့လေကြောင်းပုံကျမှုနဲ့လက်နက်ကြီးပစ်ခတ်မှုတွေကိုရင်ဆိုင်ကြရပါတယ်ငလင်ဘိုးချက်နဲ့အနီးဆုံးရှိခဲ့တဲ့စကိုင်းတိုင်း6ဦးမြို့နယ်ငရှန်ကျွေးရွာကိုဆိုရင်လေပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာစစ်ကောင်စီတပ်တွေကစစ်ကြောင်းထိုးပြီးရွာကိုမိရှို့တာတွေလှုပ်ဆောင်ခဲ့ပါတယ်။အဲ့ဒီကျေးရွာဟာစစ်ကောင်စီအထိုင်ချထားတဲ့6ဦးမြို့ပေါ်မြို့မရေစကန်နဲ့3မိုင်လောက်သာကွာဝေးပြီးမုံရွာမန္တလေးကားလမ်းမကြီးဘေးမှာရှိပါတယ်။အခုတချိန်နဲ့ဆိုမိရှုခံရတာ3ချိန်အထက်မှရှိပြီဖြစ်ပြီးအင်ဂျီ100နီးပါးလောက်မီးလောင်ဆုံးရှုံးခဲ့ရတာကြောင့်ဒေသခံထောင်ကျော်ဟာရှောင်တိမ်နေကြရပါတယ်။ဒါအပြင်အင်အားပြင်းငလင်လုခတ်ခဲ့ပြီးနိုင်ပိုင်းအတွင်းမှာလည်းရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုကိုလျင်ရင်နဲ့ပုံကျဲတိုက်ခိုက်ခဲ့ပါသေးတယ်။ဒါပေမဲ့စစ်ကောင်းဆောင်ကထိုင်းနိုင်ငံကိုအစည်းအဝေးသွားမတက်ခင်မှာယာယီအပြစ်ရတယ်လို့ထုတ်ပြန်ခဲ့တာဟာစစ်ကောင်စီအနေနဲ့သူ့ရဲ့အကျိုးစီးပွားအတွက်လှုပ်ဆောင်တဲ့အတူရောင်ပြည့်ရဲ့စကားသားဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ပြောရေးဆိုခွင့်ရှိသူဦးကျော်စောကပြောပါတယ်
။စစ်ကောင်စီကတော့ဆက်လက်ပြီးတော့ဘုံကျဲတိုက်ခိုက်မယ်၊တပ်ဖြတ်မယ်လို့မင်းအောင်လှိုင်ကိုယ်တိုင်ပြောပြီးတော့ဒါပေမဲ့လည်းနိုင်ငံကဖိအားတွေနဲ့ဘင်းစတက်ကိုမတက်ခင်မှာနာမည်ကောင်းလို့ချင်းတော့အစ်ဗရာနှစ်ရက်နေမှာမှသူကအပြစ်ကရက်ဆဲမယ်ဆိုပြီးကြေညာတယ်။ဒါပေမဲ့အပြစ်ကရက်ဆဲမယ်ကြေညာပြီးတဲ့အချိန်မှာပဲတောက်လျှောက်နေနေတဲ့ပြစ်ခတ်မြောက်ကြီးနဲ့ပြစ်ခတ်မြေပြင်မှလည်းထိုးစစ်တွေဆင်ဆိုတဲ့ဟာမျိုးတွေသူတို့တွေလောက်ဆက်လက်လုပ်ကင်မျိုးပြည်သူတွေတပ်ဖြတ်နေက
ြငလင်ဖြစ်ပြီးတဲ့နေ့ကနေဧပြီလ4ရက်အထိတပတ်အတွင်းစစ်ကောင်စီတပ်ကလေကြောင်းနဲ့လက်နက်ကြီးတိုက်ခိုက်မှု63ချိန်ထဲမှနေလှုပ်ဆောင်ခဲ့ပါတယ်အဲ့ဒီတိုက်ခိုက်ခံရမှုတွေအတွင်းကလေးငယ်နဲ့အမျိုးသမီးတွေအပါအဝင်68ဦးထဲမှနေတည်ဆုံခဲ့တယ်လို့66ဦးထဲရာရရှိခဲ့တယ်လို့ NUG ကဧပြီ5ရက်မှာထုတ်ပြန်ခဲ့ပါတယ်။ငလင်တန်းခန်းစားခဲ့ရတဲ့မန္တလေးတိုင်းအတွင်းမှာ10ချိန်နဲ့စကိုင်းတိုင်းမှာ73ချိန်ခန့်စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုနဲ့လက်နက်ကြီးပစ်ခတ်တာတွေကိုခန်းစားခဲ့ကြရတာပါ။ကရင်ပြည်နယ်နဲ့ကရင်နီပြည်နယ်အတွင်းမှာလည်းစစ်ပေးဆောင်နေထိုင်တဲ့နေရာတွေကိုလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လှုပ်ဆောင်ခဲ့ပါတယ်။ကရင်နီပြည်နယ်မိုးပြဲမြို့အနီးကပီကင်းကော့ခုကျေးရွာကိုဧပြီလ4ရက်မှာမိုးပြဲမြို့အခြေဆိုင်ခမရအလီနီနစ်တပ်ကလက်နက်ကြီးပစ်ခတ်ခဲ့တာကြောင့်အရက်သားပြည်သူ၄ဦးသေဆုံးခဲ့ရပါတယ်။ငနေလှုပ်ပြီးနောက်ပိုင်းကရင်နီပြည်နယ်မှာလည်းစစ်ကောင်စီကလေကြောင်းတိုက်ခိုက်မှု3ချိန်ထပ်မံလှုပ်ဆောင်ခဲ့ပြီးလူ9ဦးသေဆုံးခဲ့ရတယ်လို့သိရပါတယ်။တဖက်မှာတော့စစ်ကောင်းဆောင်အနေနဲ့ငလင်တန်းကိုအကြောင်းပြပြီးနိုင်ငံတကာအကူအညီကိုတောင်းခံနေပေမဲ့လက်တွေ့မှာလူသားချင်းစာနာထောက်ထားမှုတွေကိုချုပ်ဖောက်နေတယ်လို့ကရင်နီကြားကာလအုပ်ချုပ်ရေးကောင်စီ IEC အတွင်းရင်းမှုနှင့်ဥပညာကဆိုပါတယ
်ကျွန်တော်လည်းတော်လေးကိုနားမလည်ဘူးပေါ့နော်စစ်ကောင်းစီဘာလို့ခြင်နေမှတော့မသိဖြစ်နေအာဆိုလို့နေပဲကဒီနေနေလှုပ်တယ်သူကိုသူတို့ကိုနိုင်ကပဲဒီနိုင်ငံတကာအကူအညီကိုလည်းတောင်းတယ်ပြီးတော့မှဟိုသူကနာဆပိုင်းကအပြစ်ခရဆေးဆိုတာလည်းမလို့ဘောနော်တခြားဖိအားတစ်ခုကြောင့်ပဲကျွန်တော်မြင်တာဘောနော်လှုပ်လို့ရတယ်လို့ပြောတော့ဗောဒါပေမဲ့တကယ်လက်တွေ့ကတကယ်လူထုတွေပေါ်မှာစေကောင်းစေတနာရှိတဲ့လှုပ်ရတယ်မဟုတ်ပဲနဲ့သူတို့ရဲ့တက်ဆိုးရှင်မှုသူတို့ရဲ့စိုးရင်ချက်တွေကြီးတယ်ဆိုတာကတော့ကိုလှုပ်ရတယ်ကတော့ပေါ်လွင်တာလည်းပြောလို့ရတော့အဲ့ဒါနမှာတစ်ချက်ပါဟိုတချို့နေရာဒီတက်မှာဟိုတော့မှသူတို့ကိုနိုင်ကဒီလူတို့ချင်းစထားတာမှုလုပ်ငန်းတွေလောက်ခွင့်မပေးတာတွေပြိပိန်တာတွေလောက်တော့ဗောနအခြားတစ်ဖက်မှာဒီတက်ပွဲအလင်းမရှိဘဲနဲ့ခုလိုမျိုးဘုံကျဲတက်ခိုက်မှုတွေဇက်တက်လုပ်နေတော့ဗောအဲ့တော့ကျွန်တော်တို့ကတော့တိတ်နားမလဲတော့ဘူးဗောနသူဘာလူချင်းလဲဗောအဓိကအဲ့ဒါဒါပေမဲ့သူပြောလို့ရတာကတော့သူကတော့ဒီလူတို့ချင်းစထားတာမှုနိုင်ငံရဲ့ဥပဒေကိုလည်းတော်တင်ချိုးပေါက်တယ်သူရဲ့အာနာဒီဆက်ပြီးနေပေါ်တော့ကတော့ညပေါင်းစုံနဲ့လူထုမျက်နှာကိုငငယ်ပဲနဲ့သူလှုပ်မယ်ဆိုတာကတော့ဟိုအဲ့လိုမျိုးပဲကျွန်တော်ကတော့မြင်ပါတယ
်။ကရင်ပြည်နယ်ဘက်မှာဆိုရင်လေလေကြောင်းတက်ခတ်မှုနဲ့လက်နက်ကြီးတက်ခတ်မှုတွေကိုငလင်ဖြစ်ပြီးတဲ့နောက်စစ်ကောင်စီကဇက်တိုက်လှုပ်ဆောင်နေစေပါ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာလည်းကော့တူးလီအုပ်ချုပ်နေပြီးကျွဲလုံးမြို့နယ်ကလေဖိုးထရွာကိုလျင်နဲ့ပုံကျဲတိုက်ခတ်ခဲ့တာကြောင့်ကလေးငယ်၃ဦးအပါအဝင်ဒေသခံပြည်သူ၂ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ကြအပြင်ဖုန်ကြီးကြောင့်လူနေအိမ်တွေပျက်စီးခဲ့ရတယ်လို့လက်နက်ကြီးနဲ့ပစ်ခတ်တာကိုလည်းစစ်ကောင်စီတပ်တွေကစက်တိုက်လှုပ်ဆောင်နေတာပါစစ်တပ်ဟာ2018ခုနှစ်ကနေအခုနှစ်အထိအပြစ်ခတ်ရစဲရီကိုအကြိမ်ပေါင်း20ကျော်ထုတ်ပြန်ခဲ့တယ်လို့ဆိုထားပါတယ်အခုနောက်ဆုံးထုတ်ပြန်တဲ့ယာယီပစ်ခတ်ရစဲရီထုတ်ပြန်ချက်အမှတ်လေးမှာတော့တိုင်းရင်းသားလက်နက်ကိုင်တွေနဲ့ကြော်လိုက်ရေးတပ်ဖွဲ့တွေကိုမချိုးဖောက်ဖို့အချက်တွေထုတ်ပြန်သတိပေးထားပေမဲ့စစ်ကောင်စီကိုယ်တိုင်ကပေါ်တင်ချိုးဖောက်နေတာလည်းဖြစ်ပါတယ် ဒီလိုလောက်ရက်တွေကိုပြောင်ပြောင်ချင်းချင်းလောက်ဆောင်နေစစ်ကောင်စီအနေနဲ့ယာယီအပြစ်ရက်မယ်ဆိုတဲ့စကားဟာအလိမ်ညာတာဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကကြုံပြန်ကြပါတယ်။ကရင်မျိုးသားစီယုံ KNU ရဲ့ပြောရေးဆိုခွင့်ရှိသူဖတ်လို့စောကလဲစီက
ကျွန်တော်တို့တော့အမြဲတမ်းစည်ရည်တတိအနေနဲ့ပေါ့နော်ရှိနေပါတယ်။နောက်တစ်ချက်ပြောချင်တာကတော့စစ်ကောင်စီဘက်ကတော့သူတို့စစ်ကောင်စီခင်မတိုင်ခင်ကလေးရပေါ့နော်သူတို့ရဲ့ပြစ်ခတ်ရက်စေးဆိုတဲ့စကားလုံးကကျွန်တော်တို့အတွက်ကအမြဲတမ်းအမတ်တရားရှိနေတာပေါ့နော်အမတ်တရားဆိုတာကအမြဲတမ်းမူတဝါဒနဲ့လိမ့်လေပြီးတော့ဝါဒဖြန့်တဲ့စကားလုံးပဲဖြစ်နေဆိုတာကျွန်တော်တို့အနေနဲ့တွေ့ကြုံရှိထားပြီးသားလည်းဖြစ်တယ်အခုချိန်မှာလည်းပဲသူရဲ့နှစ်ပတ်တာပြစ်ခတ်ရက်စေးရေးဆိုပေမဲ့ကျွန်တော်တို့ရဲ့ခရိုင်၄ခုလောက်ကိုလေကြောင်းနဲ့တိုက်ခိုက်မှုတွေပြုလုပ်နေတယ်ဆိုတာကျွန်တော်တို့အတိအပေးတင်ပြခြင်းပါလေခင်ဗျ
တဘာဝဘေးဒဏ်တင်ဒေတာတွေမှာချက်ချင်းဝင်ဝင်ကူညီကယ်ဆယ်ရေးလှုပ်ဆောင်တာမတွေ့ရတဲ့စစ်တပ်ဟာပြည်သူလူထုကိုကူညီကယ်ဆယ်ဖို့ဝင်လာတဲ့တရုတ်နိုင်ငံကယ်ဆယ်ရေးချက်ချင်းဤအဖွဲ့ရင်းနှံကိုနှောင်ချုံမျိုးနဲ့ပြင်ဦးလင်ချာမှာဧပြီလ3ကပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အဲ့ဒီရပိုင်ဟာငလင်ဖြစ်ပွားပြီးနောက်လူပေါင်း4000ကျော်သေဆုံးပျက်စီးမှုအတွေ့မတ်လ31ရက်နေ့ဧပြီလ6ရက်ကိုနိုင်ငံတော်အစ်စ်ဝန်ထမ်းချင်းအထိမ်းမဲ့အဖြစ်စစ်ကောင်စီကြီးညာထားတဲ့ကာလလည်းဖြစ်ပါတယ်။ဒီလိုအပြောနဲ့လက်တွေ့ကွာဟာတဲ့စစ်တပ်ရဲ့လုပ်ရက်တွေကြောင့်ပြည်သူတွေဟာအခုချိန်ထိအကာအကွယ်မဲ့ထိခိုက်ခံစားနေကြရစေပါဒီသတင်းဆောင်မကိုတန်လင်းကပ်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါSBS မြန်မာပိုင်း Facebook ကို like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ်။ SBS Burmese ကို Facebook မှာ share ချနိုင်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ